ကိုရိုနာဗိုင်းရပ်စ်နဲ့ဆိုင်တဲ့မှားယွင်းတဲ့သတင်းချက်တွေပါဝင်နေတဲ့အတွက်ဒါမှဒေါ်နယ်ထရမ့်တင်ထားတဲ့ post တစ်ခုကို Facebook လူမှုကွန်ရက်ကဖယ်ရှားလိုက်ပါတယ်။အခုဖယ်ရှားခံရတဲ့ post ထဲမှာကလေးငယ်တွေဟာ COVID-19 လုံးဝကူးစက်ခံရနိုင်ခြင်းမရှိဘူးလို့သမ္မတရဲ့ပြောဆိုချက်ကိုဖော်ပြထားတဲ့ Fox သတင်းဌာနရဲ့ link ကိုတင်ထားတာဖြစ်ပါတယ်။လူအုပ်စုတစ်ခုအနေနဲ့ COVID-19 အကူအညီခံရနိုင်ခြင်းမရှိဘူးဆိုတဲ့မှားယွင်းတဲ့ပြောဆိုမှုတွေကိုတင်လာတဲ့အတွက်သူတို့အနေနဲ့သမ္မတရဲ့ post ကိုဖယ်ရှားရခြင်းဖြစ်ကြောင်း Facebook ကဗုဒ္ဓဘူးနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ဒါဟာ COVID-19 နဲ့ပတ်သက်တဲ့မှားယွင်းတဲ့သတင်းချက်နဲ့ဖော်ပြတာကိုတားမြစ်တဲ့သူ့ရဲ့မူဝါဒနဲ့ညီဆွနေကြောင်းလည်းပြောပါတယ်။ဒါဟာ Facebook နဲ့သမ္မတ Trump တင်တဲ့ post တွေကိုပထမဆုံးချိန်ဖယ်ရှားတာတော့မဟုတ်ပါဘူး။ဒါပေမဲ့ coronavirus နဲ့သက်ဆိုင်တဲ့မှားယွင်းတဲ့သတင်းချက်တွေကိုဖြန့်ချိရတဲ့ဆိုတဲ့အကြောင်းပြချက်နဲ့ဖယ်ရှားတာတော့ဒါဟာပထမဆုံးချိန်ဖြစ်ပါတယ်။ဒီအလားတူသတင်းကိုလည်း Twitter လူမှုကွန်ရက်မှာသမ္မတ Trump တင်ခဲ့ရမှာလဲ။ဘော်ဒူးနဲ့ညနေဆောင်ထိဒီ post ဟာရှိနေကြတာဖြစ်ပြီးဒါပေမဲ့နိုင်ငံနိုင်ငံကြမှာတော့ဒီ post ကိုမဖယ်မချင်းသမရရဲ့ရွေးကောက်ပွဲမင်းဆက်စီရင်အဖွဲ့ကတင်ကျင်းတဲ့ post တွေကို Twitter ကတင်ခွင့်မပေးဘဲတိတ်ထားခဲ့တာဖြစ်ပါတယ်။အဲ့ဒီ video ပါတဲ့ link ကိုဖယ်ရှားလိုက်တော့မှနောက်ထပ် post အသစ်တွေကိုတင်ခွင့်ပြုခဲ့တာပါ။